နစ်သွားတဲ့ Titanic ဇိမ်ခံသင်္ဘောပေါ်ကဒီတန်စုံတီးဝိုင်းခေါင်းဆောင်ရဲ့တရောကိုဒေါ်လာ 1.4 သန်းနဲ့ရောင်းလိုက်ရပါတယ်။အင်္ဂလန်တောင်ပိုင်းလေလံပွဲတစ်ခုမှာစနေနေ့တုန်းကလေလံစပစ်ပြီးတော့မကြခင်မှာပဲတရောကိုရောင်းလိုက်နိုင်တာဖြစ်ပါတယ်။ဝယ်သွားတဲ့သူဟာ UK နိုင်ငံကပဲဖြစ်ပြီးတော့ Titanic အမှတ်တရပစ္စည်းတွေထဲမှာစံချိန်တင်အောင်လို့ဈေးအများဆုံးဖြစ်တယ်လို့အဲ့ဒီ Titanic သင်္ဘောထဲကပစ္စည်းတွေကိုအဓိကလေလံတင်တဲ့ Henry Eldridge and Son လေလံကုမ္ပဏီကပြောပါတယ်။ကမ္ဘာတဝန်းကအမှတ်တရပစ္စည်းစုဆောင်းသူတွေကြားမှာဒီတရောကိုဝယ်ခြင်းသူတွေများတယ်လို့လည်းလေလံကုမ္ပဏီကဆိုပါတယ်။ Titanic သင်္ဘောကြီးညစ်နေစဉ်မှာဆုံးခွာမသွားပဲတိမှုတ်ခဲ့တဲ့ TY အဖွဲ့ခေါင်းဆောင်Wallace Hartley by တရောဖြစ်ပါတယ်အဲ့ဒီ DY အဖွဲ့ဝင်တွေအားလုံးကတော့တေဆုံးခဲ့ပါတယ်ဘောလုံးပေါ်နေတဲ့ Wallace Hartley ရဲ့အလောင်းနဲ့အတူသူ့ရဲ့ကိုမှတိုင်းထားတဲ့တရောကိုနောက်ပိုင်းမှာပြန်တွေ့ခဲ့တယ်လို့ယုံကြည်ရပါတယ်အင်္ဂလန်တောင်ပိုင်းကနေ New York မြို့စီသွားတဲ့ဇိမ်ခံသင်္ဘောကြီးဟာ1912ခုနှစ် April 15ရက်နေ့မှာဒီရေခဲတုံးကြီးနဲ့တိုက်မိပြီးတော့နစ်ခဲ့တာဖြစ်ပါတယ်သင်္ဘောပေါ်ပါခရီးသည်1500ကျော်လဲတေဆုံးခဲ့ပါတယ်ရှင်